နယူးဇီလန်နိုင်ငံမှာကိုဗစ် -19 ရောဂါကင်းရှင်းသွားပြီလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်ဒရာဒင်နာဒီကနေ့တနင်္လာနေ့ကြေညာခဲ့ပါတယ
်။ In New Zealand has done something remarkable in our fight to beat COVID-19. We united in unprecedented ways to crush the virus.
COVID-19 တိုက်ဖျက်ရေးမှာနယူးဇီလန်အနေနဲ့အောင်မြင်မှုတစ်ခုရအောင်လှုပ်ဆောင်နိုင်ခဲ့ပါပြီ။ဒီ virus ကိုချိန်မှုမှုအလုံးတစ်စီးတစ်လုံးနဲ့ညီညီညွတ်ညွတ်လှုပ်ဆောင်ခဲ့ကြတာပါ။ဒီကရောဂါကြောင့်တည်ဆုံးသွားခဲ့ရသူတွေကိုလည်းအသိမှတ်ပြုပါရစေ။ကျမတို့အားလုံးလက်တွဲဆောင်ရွက်ခဲ့ကြသလိုတတ်နိုင်သမျှဖေးမပေးခဲ့ကြပါရစေလို့ပြောသွားတာပါ။ COVID-19 နဲ့ဆေးရုံတည်ကူတာမှုခံယူနေတဲ့နောက်ဆုံးလူနာကိုဆေးရုံဆင်ခွင်ပြုလိုက်ပြီးကူးစက်မှုအသစ်ထပ်မတွေ့ကြောင်းကျမ၏ဌာနညွှန်ကြားရေးမှူးချုပ် Ashley Bloomfield ကကြေညာချက်ထုတ်ပြန်ပြီးမကြာခင်မှာပဲဝန်ကြီးချုပ်ကအခုလိုကြေညာလိုက်တာပါ။ February လနောက်ပိုင်းကစပြီးတော့ရောဂါကူးစက်မှုဖြစ်ပွားခဲ့တဲ့ New Zealand မှာအထူးပြုလူနာသင်မရှိတာ18ရက်ဆက်တိုက်ရှိပြီလို့ညွှန်ကြားရေးမှူးချုပ် Bloomfield ကပြောပါရယ်။ဒါပေမဲ့လည်းဆက်ပြီးတော့သတင်းနဲ့နေထိုင်ကြဖို့လိုအပ်ကြောင်းကိုလည်းသူကပြောပါရယ်။မတ်လတွေကဆက်ပြီးတော့နိုင်ငံတွင်အသွားအလာထိန်းချုပ်ကန့်သတ်ထားတာတွေကိုအဆင့်၄ဆင့်ခွဲဖြေလျှော့ပေးသွားမယ်လို့ကျန်းမာရေးဌာနကရတဲ့စီးရင်တွေကိုအခြေခံပြီးတော့ဝန်ကြီးချုပ်အာဒနာပြောတာပါ။ဒါပေမဲ့နေဆက်ကိုတော့ဆက်ပြီးတော့ပိတ်ထားမယ်လို့ပြောပါရယ်။နယူးဇီလန်မှာယောဂကုသမှုစတွေ့တဲ့အချိန်ကလေးကစပြီးတော့အရေးပါတဲ့လုပ်ငန်းတွေကလွဲလို့ကျန်စီးပွားရေးလုပ်ငန်းတွေအားလုံးကိုပိတ်ထားခဲ့ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေနဲ့ပြည်ရင်းခီးသွွာလာခွင့်ကိုမေလကစပြီးတော့ဖွင့်ပေးခဲ့တယ်လို့ဈေးဆိုင်တွေစားတောက်ဆိုင်တွေရုပ်ရှင်ရုံနဲ့ကျောင်းတွေကိုတဖြည်းဖြည်းပြန်ပြီးတော့ဖွင့်ပေးခဲ့တာပါ။လူဦးရေ9000လောက်ရှိတဲ့နယူးဇီလန်မှာကိုဗစ် -19 ကူးစက်သူ1154ယောက်ရှိပြီးတော့22ယောက်သေဆုံးခဲ့ပါတယ်ရှင်။